မြန်မာနိုင်ငံမှာဆီယနာသီးမှုတစ်နှစ်ပြည့်အချိန်ကာလရန်ကုန်နဲ့အနီးဝန်းကျင်မှာဒီရပိုင်းတင်းမာမှုတွေပိုပြီးကြီးထွားလာနိုင်တဲ့အတွက်လုံခြုံရေးရသတိထားကြဖို့မြန်မာနိုင်ငံရောအမေရိကန်နိုင်ငံသားတွေကိုအမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ပါတယ်ဒီရပိုင်းလူအများစုဝေးသွားလာတဲ့နေရာတွေကိုရှောင်ဖို့နဲ့အပြင်မှာသွားလာတဲ့လူရှောင်မှုတွေတန်နိုင်သမျှလျှော့ဖို့အကြံပေးထားတာဖြစ်ပါတယ်ကိုယ်လုံခြုံရေးကိုကိုယ့်ဘာသာသုံးသပ်ဆင်ခြင်ပြီးတူတူသိသိနေထိုင်ကြဖို့သတိပေးထားသလိုတယ်လီဖုန်းဆက်သွယ်ရေးတွေပြတ်တောက်သွားနိုင်တာကိုလည်းကြိုတင်စီစဉ်ထားကြဖို့သတိပေးပါတယ်electronic ပစ္စည်းတွေကိုဂျိုးပြီးအာသွင်းထားတာမျိုးလူဝရင်ရေနဲ့အစားအသောက်တွေဂျိုတင်စုဆောင်းထားတာမျိုးနဲ့ရဲအတံကြခိုးလုံနေထိုင်နေတဲ့နေရာမျိုးတွေအတွက်ပြင်ဆင်ဖို့ကိုပါအကြံပေးထားတာဖြစ်ပါတယ်ဆက်သွယ်ရေးပြတော်မှုတွေဖြစ်လာရင်တန်ယုံဘက်ကအချိန်နဲ့တပြေးညီသတင်းတွေထုတ်ပြန်ကြေညာပေးနေတာမျိုးရှိချင်မှရှိမယ်ဆိုတာကိုလည်းသတိပေးချက်မှာပါဝင်ပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးပဋိညေမှုနဲ့အကြံဖတ်မှုတွေရှိခဲ့တာကြောင့်အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံသွားရင်သတိထားဖို့ဖြစ်နိုင်ရင်မသွားဖို့ခီးသွားလာမှုဆိုင်ရာအဆင့်၄အထူးသတိပေးချက်အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားတာပါဒါဟာပြည်ပခီးသွားလာမှုနဲ့ပတ်သက်ရင်အမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်သတိပေးချက်တွေထဲမှာအမြင့်ဆုံးအဆင့်ဖြစ်ပါတယ်အရေးပေါ်အခြေအနေမှာအမေရိကန်ပြည်ထောင်စုဘက်ကအကူအညီအထောက်အပံ့တွေလည်းအကန့်အသတ်ရှိမယ်ဆိုတာအမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်